တောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးရုံးကိုမြောက်ကိုရီးယားကပြန်လည်ရုပ်သိမ်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းခေဆွန်မြို့ကဖူးတွဲရုံးနေမှာအပတ်စဉ်တွေ့ဆုံတဲ့ဆွေးနွေးပွဲတွင်ဒီနေ့ပဲမြောက်ကိုရီးယားကတောင်ကိုရီးယားကိုရုတ်တရက်အကြောင်းကြားခဲ့တာပါ။အထက်မင်းရမြောက်ကိုရီးယားကဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနဒုတိယဝန်ကြီးချွန်ဟွင်းစွန်းကရိုက်တာသတင်းဌာနကိုပြောပါရတယ်။မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းတောင်ကိုရီးယားကကြီးညာချက်ထုတ်ပြန်ပြောဆိုလာပေမဲ့တောင်ကိုရီးယားရုံးတွေကိုတော့ဆက်လက်ဖွင့်လှစ်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံကထိပ်သီးဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကတောင်ကိုရီးယားနဲ့ဆက်ဆံရေးရုံးပိတ်မဲ့တဲ့ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ရေးပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့ပတ်သက်လို့အငင်းပွားစရာတွေကြုံခဲ့ရကဟနွိုင်းမျိုးကထိပ်သီးဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့တာပါ။မြောက်ကိုရီးယားဆက်ဆံရေးရုံးကတော့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတင့်မြတ်ရေးအတွက်ကြိုးပမ်းမှုတွေရဲ့ဇေဒီပိုင်းဖြစ်နေပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဖွင့်လှစ်ထားတာဖြစ်ပါတယ်။